အိန္ဒိယနှင့်မြန်မာစစ်တပ်ကြားပထမဦးဆုံးချိန်ပူးတွဲဆေးလေ့ကျင့်မှုကိုအရှိမြောက်ပိုင်းရှိမဂါလီယာပြည်နယ်အမရောမှာနိုဗ ెంబ ာလ20ရက်တင်းလာနေ့ကစတင်ကျင်းပခဲ့ပါတယ်။စုစုပေါင်းမြန်မာစစ်တပ်ဘက်ကအရာရှိ15ဦးနှင့်အိန္ဒိယစစ်တပ်ဘက်ကအရာရှိ16ဦးတို့ပါဝင်တဲ့6ရက်ကြာ2017 Impacts ကို2019အိန္ဒိယမြန်မာနှစ်နိုင်ငံဆေးလေ့ကျင့်မှုဟာဒီသတင်းပါစနေနေ့အထိကြာမြင့်မှာဖြစ်ပါတယ်။ဒီစီးရီးလေ့ကျင့်မှုရဲ့အဓိကရည်ရွယ်ချက်ကတော့အမ်ကိုခေါ်ကုလသမဂ္ဂငင်းချင်ရေးထိန်လုပ်ငန်းစဉ်တွေမှာမြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့ပါဝင်နိုင်ရေးအတွက်လေ့ကျင့်တင်ဒန်းပြခြင်းဖြစ်ပါတယ်။ဒီ Impact စီးရီးလေ့ကျင့်မှုဟာကုလသမဂ္ဂငင်းချင်ရေးထိန်တပ်ဖွဲ့ဝင်တွေအနေနဲ့လိုက်နာရမယ့်ဤဗျူဟာတွေကြံ့ကြွင်မှုတွေနဲ့ရင်းနှီးမှုရှိစေဖို့လေ့ကျင့်တင်ဒန်းပြခြင်းပဲဖြစ်ပါတယ်။မက္ကလယာပြည်နယ်ရဲ့ရှီလုံးမြို့တော်နဲ့15မိုင်အကွာရှိအမ်ရွန်စစ်တပ်နယ်မြေရှိပူတွဲစီးရီးလေ့ကျင့်စခန်းတင်မှာတပ်မှုဗိုလ်ချုပ် PS ဘောကဖွင့်ပွဲအခမ်းအနားမှာအိန္ဒိယအနေနဲ့ငင်းချရေးထိန်တပ်လုပ်ငန်းစဉ်မှာအဓိကပါဝင်ခဲ့တဲ့နိုင်ငံဖြစ်သလိုအတွေ့အကြုံလေးရင့်ကျက်ပြီးနိုင်ငံအကျိုးရှိစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာစစ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူဗိုလ်မှူးကြီးအောင်ကျော်ထွန်းကလည်းဒီပထမဦးဆုံးကျင့်ပတဲ့နိုင်ငံပူးတွဲဆေးလေ့ကျင့်မှုကနေမြန်မာစစ်တပ်ကအကျိုးခံစားရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောခဲ့ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တပ်ကြားသတင်းတပကြားဆမ်ပရီတီခေါ်ပူးတွဲဆေးလေ့ကျင့်မှုကိုတော့နိုဗ ెంబ ာလ7ရက်နေ့ကကျင်းပပြီးစီးခဲ့ပါတယ်။